အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ UNFC ကိုညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီတို့ဟာအောက်တိုဘာလ15ရက်နေ့မှာ NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်ချုပ်ဆိုနိုင်ဖို့အတွက်ရထားချက်ရှိပေမဲ့UNFC ဘက်ကတင်ပြထားတဲ့အချက်၈ချက်ထဲက၄ချက်ကိုအစိုးရငြိမ်းချမ်းရေးကော်မရှင်ဘက်ကပြန်လည်သုံးသပ်ဖို့ရှိနေတဲ့အတွက်သတ်မှတ်ထားတဲ့ရက်မှာလက်မှတ်ထိုးနိုင်ဖို့အခြေအနေမရှိတော့ဘူးလို့ UNFC ဘက်ကပြောပါတယ်။အကြောင်းစုံကို VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ UNFC ကညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့တို့ဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်ချုပ်ဆိုခဲ့တဲ့ NCA နှစ်နှစ်ပြည့်တဲ့အောက်တိုဘာလ15ရက်နေ့မှာလက်မှတ်ရေးထိုးဖို့အတွက်စီစဉ်ထားခဲ့ပါတယ်။ဒါပေမဲ့အဲ့ဒီသတ်မှတ်ရက်မှာလက်မှတ်ထိုးဖို့အတွက်အခြေအနေမရှိတော့ဘူးဆိုပြီး UNFC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN ရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးကပြောဆိုပါတယ
်။ဒီကျွန်တော်ဆိုသည့်ကျရှိချက်ကိုပေါ့နော်ဆွေးနွေးနေစေကာလဖြစ်တယ်ပေါ့လေဆက်ဆွေးနွေးဖို့ကလည်းအစိုးရပဲချန်တာ15ရင်းနေနောက်ပိုင်းဆိုတော့ဒီတာကလည်းဆွေးနွေးမှုမပြတ်တော့ဒီလမ်းမ15ရင်းဒီမှာဘယ်လိုမှအဝေးလက်မှထိုးဖို့တော့မဖြစ်နိုင်ဘူးပေါ့နော်။နောက်ပါဖြစ်လို့ဆိုတော့သူကသူကြည့်ချက်ချက်ကလုံးဝမပြတ်သေးလို့ပါ
။မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဘက်ကပြန်လည်သုံးသပ်မှုတွေလုပ်မဲ့အချက်တွေနဲ့ပတ်သက်လို့လည်းနိုင်အောင်မငေးကအခုလိုပြောပါတယ်။
ဒီနဘာတိမှာတော့တနင်္ဂနွေလုံးဆိုင်ရာပြစ်ခတ်ရစခြင်းသဘောထားထုတ်ပြန်ချက်ပေါ့နော်။သဘောတူစာချုပ်ထုတ်ပြန်ချက်အခိစားမှာတော့အတုံလုံးနဲ့ပြန်သုံးသပ်ခြင်းလေပေါ့။အဲ့ဒီပိုင်းနဘာတိမှာကဒီကျွန်တော်တို့ပြောထားတဲ့ Federal Democracy ပြောင်းစုဆိုတာတော့အဲ့ဒီခိစားတဲ့ပိုင်းနဘာ3မှာကကျွန်တော်တို့ Framework ခိစားတဲ့ပိုင်းပြန်ပြောရမှာခိစားပေါ့နော်။ဒီပြောင်းစုလို့တော့ပြန်ဖြတ်မဲ့ခိစားတဲ့ Framework နဲ့ဆက်ဆိုင်တာပေါ့
။ UNFC ကအစိုးပြုထားတဲ့အချက်၈ချက်မှာသဘောတူညီချက်ရတယ်ဆိုတော့ပထမ၄ချက်ကတော့အစိုးရနဲ့တက်မတော်ကတနင်္ဂနွေလို့ဖြစ်ခဲ့ရစဲကြောင်းစတင်ကြေညာဖို့သုံးဝင်ဆိုင်ဆွေးနွေးပွဲကျင်းပဖို့20တရာစုပင်လုံကနေထွက်ပေါ်လာတဲ့အချက်တွေပေါ်မှာအခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်ဥပဒေတွေပြန်လည်ရေးဆွဲဖို့စတာတွေပါဝင်တာဖြစ်ပါတယ်။လွန်ခဲ့တဲ့2015ခုနှစ်တုန်းကတော့ကရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဖြစ်တဲ့ KNU ကရင်မျိုးသားအစည်းအရုံးနဲ့အတူလက်နက်ကိုင်အဖွဲ့၈ဖွဲ့ဟာအောက်တိုဘာလ15ရက်နေ့မှာ NCA လက်မှတ်ရေးထိုးခဲ့တာပါ။ဒီထက်ပိုပြီးခိုင်မာမှုတွေရှိစေဖို့အတွက် UNFC ကအဆိုပြုချက်၈ချက်ကိုထပ်တောင်းဆိုထားတာဖြစ်တယ်လို့လည်းနိုင်အောင်မငေးကပြောပါရယ်
။ဒီ SC မှာပါတဲ့ချက်လက်ကအာဏာချက်ရှိတယ်။ကျွန်တော်တို့ထပ်ဖြစ်မှာဆိုတော့ SC တဲ့ကအာဏာချက်ကိုကျွန်တော်တို့ပြန်သုံးသပ်ပြီးတော့ပုံမှုပြည်စုံခိုင်မာတဲ့ SC တရားဖြစ်ဖို့အတွက်ထုတ်လုပ်ပြီးတော့ဒီ၈ချက်ပေါ်မှာလာပြီးတော့ရှိတာပါလေ။ဒီ၈ချက်ကိုပုံပြီး SC ကိုပုံပြီးခိုင်မာစေခြင်းတဲ့သဘောပါ
။ဆွေးနွေးညှိနှိုင်းဖို့အတွက်ပြန်လည်သုံးသပ်နေတဲ့အချက်၄ချက်ထဲမှာပြစ်ခတ်ရစေးဆိုင်ရာစီးမြင်တပ်ပိုင်းဆိုင်ရာကျင့်ဝတ်တက်နေရာခြားထားရေးကိစ္စတွေပြစ်ခတ်ရစေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီမှာနိုင်ငံတကာကကိုယ်စားလှယ်တွေပါဝင်နိုင်ရေးတွေတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NCA နဲ့ပတ်သက်ပြီးမပြေလည်တာတွေရှိမယ်ဆိုရင်လည်းနိုင်ငံတကာကဥပဒေပညာရှင်တွေပါဝင်တဲ့ပြန်ပြေးရေးကော်မရှင်ရဲ့အဆုံးဖြတ်ကိုရယူရေးတွေအကြီးစားတယံဇာတထုတ်လုပ်ရေးစီမံကိန်းတွေကိုဒေသခံအနေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အတူနိုင်ငံတကာလုံခြုံရေးနဲ့အညီဆောင်ရွက်ဖို့စတဲ့အချက်တွေကို UNFC ဘက်ကတောင်းဆိုထားတာဖြစ်ပါတယ်ရှင်။